ထိုင်းမြန်မာနယ်စပ်နဲ့ထိုင်းနိုင်ငံတောင်ပိုင်းတွေမှာရွှေပြောင်းအလုပ်သမားတွေကကျင်းပခဲ့ကြတာပါ။မြေဥဒေါ်လာရေးအကြောင်းပို့ပြီးတော့တည်ကြတဲ့လူငယ်တွေကိုရှင်လေးလုံးမှဖြစ်ခဲ့တာတွေကိုသိစေဖို့ဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။မဲဆောက်မြို့ Burma Spring Center မှာကျင်းပမဲ့ခန်းနာကိုတော့ထိုင်းအာဏာပိုင်တွေကခွင့်မပြုလို့မကျင်းပနိုင်ခဲ့ပါဘူး။ထိုင်းနယ်စပ်ကဒီရှင်လေးလုံးနှစ်ပတ်လည်လှုပ်ရှားမှုတွေအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။34မိနစ်မြောက်ရှင်းလေးလုံးနှစ်ပတ်လည်နေ့တွေကိုထိုင်းမြန်မာနယ်စပ်တွေနဲ့ထိုင်းတောင်ပိုင်းမှာတော့အထိမ့်မှန်အခမ်းအနားတွေလုပ်ခဲ့ကြပါတယ်။ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး FED ရွှေပြောင်းစာသင်ကျောင်းမှာတော့18နှစ်ကြာတဲ့အထိနှစ်စဉ်ရှင်းလေးလုံးအထိမ့်မှန်ပွဲတွေကိုလုပ်ခဲ့ကြောင်း FED အဖွဲ့ကအမှုဆောင်ဒါရိုက်တာဦးထူးချစ်ကတော့ပြောပါတယ်
။ဒီလိုမျိုး34မိနစ်ကရှင်းလေးလုံးရဲ့ပမိုင်းကြောင်းဘာကြောင့်ရှင်းလေးလုံးဖြစ်လာလဲလက်ရှိနိုင်ငံရေးရှင်းလေးတွေကိုကလေးတွေရဲ့ဟိုတို့ရဲ့ဒီအခြေအနေပဲပေါ့နော်တို့တီးတင်းတီးထိုက်တဲ့နားလည်နိုင်စွာရှိတဲ့ဟိုစကလုံးတွေနဲ့ရွေးချယ်ပြီးတော့ကျွန်တော်ပြောဖြစ်တာပါအဓိကတော့လက်ရှိဗမာပြည်ရဲ့လက်ရှိနိုင်ငံရေးခြေလှမ်းတွေလည်းတို့တီးစေချင်တယ်ပေါ့အဲ့ဒီကြီးကိုကျွန်တော်ကအလုပ်လုပ်ဖြစ်တာဆိုတာ
ငယ်ရွယ်တဲ့ကလေးတွေကတော့မကြသေးခင်ကမှမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးဖြစ်ပွားခဲ့တဲ့ຫນွေဥတော်လန်ရေးကိုပုံမသိရှိတာတွေ့ရတယ်ဆိုပြီးဦးထူးချစ်ကဆိုပါတယ
်အဲ့ဒီကလေးကျွန်တော်ကဘာပေါ်တော့အဓိကတလေးတွေဆိုတော့ကျွန်တော်10နှစ်ကနေပြီးတော့16 18လောက်ကြီးရဲ့ဆိုတော့တချို့ကျတော့လေဟိုနားလည်တယ်ပြီးခဲ့ကလေးတွေရှိတယ်နောက်လက်ရှိကတော့သူတို့ရှစ်လေးလုံးတဲ့ဟိုလက်ရှိပြီးခဲ့နှစ်အနာသိတော့ဖြစ်တော့နေဦးတော်နိုင်ရောသူတို့ပူပြီးရလို့ပြောလို့ရတာ
မြန်မာရှစ်ကျောင်းလို့သမားတွေနဲ့နိုင်ငံရေးကြောင့်ခုံလုံလာကြတဲ့မြန်မာတွေအများအပြားရှိနေတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့ရှေ့တောင်လိုသမားတွေကလည်းအထိမ့်မဲ့ပွဲတွေကိုတနိုင်တစ်ပိုင်လုံးကြတာတွေရှိသလို Burma Spring Center မှာလုံးမဲ့အထိမ့်မဲ့ပွဲကတော့ထိုင်းအနာပိုင်တွေကခွင့်မပြုတဲ့အတွက်လုံးခွင့်မရပါဘူးဒီအချိန်နည်းနဲ့ပတ်သက်လို့အလုံသမားရေးလှုပ်ရှားသူဦးမိုးကျော်ကလည်းအခုလိုပြောပါတယ်
ရှေ့လေးလုံးပေါ့လူလူကြီးတော်ကအထိမ့်မဲ့34နှစ်ပြည့်34နှစ်မြောက်ပေါ့နော်အထိမ့်မဲ့အခမ်းအနားတွေဒီမဲဆောက်ထိုင်းနိုင်ငံနဲ့မဲဆောက်မှာမဲဆောက်ကလုံသမားစုကြီးကြားထဲမှာလည်းဒီအခမ်းအနားတွေဒီတပိုင်းတနိုင်ပေါ့နော်သူတို့ဟိုဒီအမိုင်းအကြောင်းအမယားရှိတဲ့လှုပ်ရှားမှုဟိုလည်းမျိုးတွေလုပ်ပါတယ်တချို့ဒီပွဲကြီးတွေလုပ်ဖို့နေရာမှာတော့ဟိုအခမ်းအနားတွေကိုလုပ်တဲ့နေရာမှာအနာပိုင်တွေကနေပြီးတော့တားစီရပိတ်ပင်လာမယ်ဟိုဓာရောက်ပြီးတော့တားစီရဆိုရှိခဲ့
ရှစ်လေးလုံးအထိမ့်မဲ့ပွဲလေးတွေကိုတော့ထိုင်းနိုင်ငံအနှံ့တနိုင်တပိုင်းလုပ်ကြတာရှင်းလေးလုံးမှာစာဆုံးသွားသူတွေစွန့်ကပ်အမျှဝေတာတွေလည်းလုပ်ကြတာတွေရှိတယ်လို့ကြပြားနဲ့စာစီစာကုံစောင်းပါဝိတ္ထုတို့ပြိုင်ပွဲလေးတွေကိုလည်းရှေ့ပြောင်းမြန်မာစာတင်ကျောင်းလေးတွေမှာပြုလုပ်ကြပါတယ်ရှင်